ဆရာနာသိမ်းမှုစန့်ကျင်တဲ့မန္တလေးဆန္ဒပြပွဲတွေကိုဒီကနေ့လုံခြုံရေးတပ်တွေကပြစ်ကတ်နေနေရမှာလူနာဦးတက်မနေတည်ဆုံးပြီးအများအပြားတန်ရရခဲ့ပါတယ်ဒီအကြောင်းကိုကျွန်တော်ထောက်အောင်ခန့်ကသတင်းပေးပို့လိုက်ပါတယ်ဒီကနေ့ဖေဖော်ဝါရီ28ရက်မန္တလေးမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်နှစ်ဦးတည်ဆုံးပြီးအများအပြားတန်ရရရှိခဲ့တာပါတည်ဆုံးသူတွေဟာဥက္ကဋ္ဌမှန်ပွင့်ထွက်တည်ဆုံးခဲ့တာဖြစ်ပါတယ်တည်ဆုံးမှုနဲ့ပတ်သက်လို့မျက်မြင်တွေ့ရှိသူတို့က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီရဲတွေမလာခင်တော့ပေါ့ဒီ65လမ်းမှာကျွန်တော်တို့ဒီလမ်းကို OK နဲ့လမ်းပိတ်တယ်လမ်းပိတ်ပြီးတော့အမှဒီ64လမ်းဖက်ဟော66လမ်းဖက်ကနေပြီးတော့အတန်ရဲကြီးလာပြီးရဲကြီးလာပြီးဆိုတော့ကျွန်တော်ဒီအိမ်တကားထဲဝင်ပြောအိမ်ဝင်နဲ့ဝင်လိုက်တယ်ပေါ့အဲ့ချိန်မှာအဲ့အထီးထိမဲ့ဦးလေးက65လမ်း40တောင်းမှာနောက်နေပြီးတော့40ဒီတောင်းနဲ့ဝင်လာဒီနားလေးမှာပဲရှိသေးတယ်အဲ့ဒါနှစ်ယောက်တယောက်ကသူ့နောက်မှာတယောက်ပါတယ်သူ့နောက်ကတယောက်ကဆိုင်ရံပေါ်နေအစင်းပြီးတော့နောက်လဲကြည့်သူကဆိုင်ရံလေးကိုခွာရက်ကလေးအမချက်ချင်းလဲသွားတာခေါင်းတော်ထိသွားတော့ဆိုင်ရံအထုတ်အနီရောင်နဲ့ဆိုင်ရံကလည်းအနီရောင်လေ
းပြည်သူတွေကလည်းရဲတွေမဝင်ရောက်နိုင်အောင်လမ်းမတွေမှာအတားအဆီးတွေပြုလုပ်ကြပါတယ်အတားအဆီးတွေပြုလုပ်လို့စစ်တပ်နဲ့ရဲက66လမ်းတခြားပစ်ခတ်တာတွေပြုလုပ်ခဲ့လို့ကြီးစံထိမှန်ပြီးဒဏ်ရာရခဲ့သူတွေရှိပါတယ်ကြီးစံထိမှန်ဒဏ်ရာရရှိတာကိုမျက်မြင်တွေ့သူတူက
အစားတော့တနက်တန်နဲ့တန်နေတော့ကြားနေရတယ်ဒါပေမဲ့ကျွန်တော်တို့အဲ့နောက်အုံညီကလေးလာမှဆိုးလို့ပြီးလမ်းပိတ်တဲ့အနေနဲ့အုံညီကလေးပြင့်နေကြအဲ့ဒီချိန်မှာထိသွားအဲ့တယောက်ကဘာသာအတန်ပဲကြားလဲတိုက်လို့မှပြောင်းနှမ်းမှလေပြင့်လဲအဲ့ဒါကျွန်တော်မှားပြီးတော့ဒီကနေ့ကားချက်ချင်းခေါ်လာရတယ်ပေါ့
ဒီကနေ့ညနေပိုင်းဒီစစ်တပ်နဲ့ရဲကပစ်ခတ်မှုတွေဇက်တိုက်ပြုလုပ်နေပြီး82လမ်း35လမ်းနဲ့36လမ်းတောက်မှာအမျိုးသမီးတူဦးကောင်းကြည်စံထိမှန်ပြီးတည်ဆုံသွားပါတယ်ဒီကနေ့မနက်ပိုင်းမှာတော့ကျောင်းသားသမဂ္ဂပေါင်းစုံစေတက္ကသိုလ်ပေါင်းစုံအင်ဂျင်နီယာတပိတ်နဲ့ဆရာဆရာမတွေနဲ့လူသိန်းချီပါဝင်တဲ့တပိတ်ပေါင်းစုံဟာ62လမ်းနဲ့မနော်ရီလမ်းတော့မှာစုဝေးပြီးထိုင်တပိတ်ပြုလုပ်ခဲ့ကြပါတယ်။ထိုင်တပိတ်ပြုလုပ်ပြီးလူစုခွဲချိန်မှာတော့စစ်တပ်နဲ့ရဲဟာဖြိုခွင်းမှုလာရောက်ခဲ့ပေမဲ့ပြည်သူတွေကလမ်းများပိတ်ဆို့တားဆီးပေးခဲ့လို့ဖြိုခွင်းလို့မရခဲ့ပါဘူး။ဆန္ဒထုတ်ပေါ်ရမှာပူပေါင်းပါဝင်မှုလာရောက်ပြင်ဆင်နေတဲ့ဆရာဝန်တွေရှိတဲ့မန္တလေးကရင်300ကိုအင်အားများပြားနဲ့လာရောက်ဝိုင်းခဲ့ပေမဲ့ဖမ်းဆီးခံခဲ့ရတာတော့မရှိခဲ့ပါဘူး။ဆရာနာသိန်းစန့်ကျင်ဆန္ဒပြပွဲတွေစခဲ့တဲ့အချိန်ကစပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်မှုကြောင့်ဒီနေ့ထက်မန္တလေးမှာတေဆုံးသူ9ဦးထိရှိနေပါတယ်ခင်ဗျာ။